နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကဧပြီလ29ကျတဲ့ပြည်နယ်မှာထောင်ဒဏ်5နှစ်ချမှတ်လိုက်တာကိုကြည်ရင်အာဏာသိမ်းထားတဲ့စစ်တပ်ကနိုင်ငံရေးရန်သူတွေအပေါ်သူ့ရဲ့အတုအယံတရားရေးစနစ်ကိုအသုံးချပြီးနှိမ်နင်းနေတာသိနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအတိုင်းနိုင်ငံဒေးဗစ်ရှူလေးက VOA ကိုပြောကြားလိုက်ပါတယ
်။ Well, this is a sham judicial process and it's just yet another example of the hunter
and the အတူရောင်တရားစီရင်စနစ်ဆိုတာကိုပြနေပါဒါပြန်ဒါဟာ2021မှာတရားနည်းလမ်းမကျဘဲနဲ့အာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ကသူ့နိုင်ငံရေးရန်သူတွေအပေါ်ဒီတရားရေးစနစ်ကိုတုံးပြီးနှိမ်နင်းဖို့ကြိုးစားနေတယ်ဆိုတော့နောက်နမူနာတစ်ခုပါလို့ပြောသွားတာပါအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တော့ပြီးဒီမိုကရေစီနည်းကျအုပ်ချုပ်မှုပြန်ရတာကိုမြင်လို့ကြောင်းနဲ့ဒီလိုဖြစ်လာတဲ့အချိန်ထိစစ်တပ်အုပ်ချုပ်သူတွေနဲ့အမေရိကန်ပြည်ထောင်စုကထိတွေ့ဆက်ဆံမှာမဟုတ်ကြောင်းလည်းပြောပါတယ်။ဒါကြောင့်ဝါရှင်တန်ဒီစီမှာမကြာခင်ချင်းပါမယ်အာဆီယံအမေရိကန်အထူးထိပ်သီးအစည်းအဝေးမှာစစ်တပ်ဘက်ကကိုယ်စားလှယ်တွေကိုပါဝင်ခွင့်ပေးမှာမဟုတ်ဘဲအာဆီယံအစည်းအဝေးတွေလိုပဲမြန်မာနိုင်ငံကနိုင်ငံရေးနဲ့မပတ်သက်တဲ့ပုံကိုယ်တွေသာတယောက်ခွင့်ပေးမှာဖြစ်ပြီးမြန်မာနိုင်ငံကစစ်ကောင်ဆောင်နေနဲ့မလုပ်ရမယ်ဆိုတာတိဖို့လိုအပ်ကြောင်းလည်းပြောပါတယ်မြန်မာစစ်ကောင်ဆောင်အနေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့လိုအပ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်လျှောက်ဖို့လိုအပ်ကြောင်းနဲ့ဒေါက်ဆန်းစုကြည်လိုဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ခံထားတဲ့ပုံကိုယ်ရေးပေါ်မှာအတူအယံတရားစီရင်ရေးကိုတုံးပြီးအပြစ်ဒဏ်ချမှတ်နေရတာတွေကိုမလုပ်ဖို့လဲတောင်းဆိုလိုက်ပါတယ်